င်ရဲ့အခြေအခြားခြားသောဘာသာတွေကကံနဲ့ကံရဲ့ကျိုးကိုလက်မခံဘူးဘုရားရှင်ရဲ့ပြည့်စုံမှမှုကြောင့်ဖြစ်ရတာဘုရားဘာသာရဲ့ယူဆကကံကြောင့်ဖြစ်ရတာအဲ့ဒီလိုကွာခြားမှုတွေရှိပါတယ်ကံဆိုတာကကံဆိုတဲ့နေရာမှာကံတမျိုးတည်းတည်းမဟုတ်ဘူးအချာချာတော့သူနဲ့ပြတ်ပြတ်ပြီးတော့ပါတဲ့အကြောင်းတရားတွေရှိတယ်။အဲဒီအကြောင်းတရားတွေကဘယ်လိုတွေလဲဆိုရင်ကိလေသာတွေအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါန်သူတို့ကကိလေသာအဲဒီကိလေသာကအကြောင်းသင်္ခါရရဲ့ကမ္မဘဝရဲ့အဲဒါကကံကံကလည်းအကြောင်းအမြဲတမ်းလက်ထတာကကံကိုအကြောင်းတရားဖြစ်နေနားလည်ထားတယ်။တေခါရသာလည်းကံပဲ၊ကမ္မဘဝသာလည်းကံပဲ။ကံကြောင့်ဖြစ်တယ်။ဒီလိုနားလည်ထားတာပေါ့။ဒါပေမဲ့အဲ့ဒီကံကနေပြီးတော့ဒီအကျိုးတွေဖြစ်အောင်ဒီကံကနေပြီးတော့ဒီအကျိုးတွေဖြစ်အောင်ဘုသူတွေကနေပြီးတော့စီမံကုတ်ကဲနေတယ်ဆိုရင်ကိလေသာတွေကစီမံကုတ်ကဲဒီနေရာမှာအဝိဇ္ဇာရှိတယ်အဝိဇ္ဇာကသင်္ခါရကိုစီမံကုတ်ကဲပြီးတယ်သင်္ခါရကိုစီမံကုတ်ကဲပြီးတဲ့အတွက်သင်္ခါရကဟောဒီအကျိုးတရားတွေဖြစ်အောင်ပြုလုပ်ပြီးတယ်နောက်တစ်ခါတဏှာဥပါဒံကကံတွေကိုကမ္မဘဝကိုစီမံကုတ်ကဲပြီးတယ်ကမ္မဘဝကိုစီမံကုန်ပေးတဲ့အတွက်ဓာတိတွေသရမရဏတွေရသွားတယ်ဒီတော့နောက်ကနေစီမံကုန်ပေးတာကအဝိဇ္ဇာနဲ့တဏှာနဲ့ဥပါဒံအကျိုးဖြစ်အောင်ပြုလုပ်ပေးတဲ့ကံကကမ္မဘဝနဲ့သင်္ခါရရလာတဲ့အကျိုးတရားတွေကဒီဘက်မှာကြည့်ရင်ဝိညာဉ်နာယုံသလယနာဖတ်တာဝိရဏဒီမှာမှာကြည့်ရင်ဇာတိသရမရဏဇာတိသရမရဏနဲ့ဒီ၅မျိုးနဲ့ဘာကွာတယ်မေးတော့အမှန်ကတော့ဘာမှမကွာဘူးအတူတူပဲဇာတိသရမရဏဆိုတာဒီ၅ပါးကိုပဲပြောလိုက်တာပဲဒီ၅ပါးဖြစ်လာတာဒီဇာတိဇာတိတဲ့စကလုံးကမြန်မာလိုပြန်လိုက်ရင်ဖြစ်လာတယ်ဆိုတဲ့အဓိပ္ပာယ်ထွက်ဝိညာဏသရဏဖသဝရဏ၅ပါးဖြစ်လာတာဒီဇာတိဝိညာဏသရဏဖသဝရဏ၅ပါးပြတ်သွားတာဒီမရဏမပြတ်ခင်ပြတ်ဖို့တာဆိုနေတာကသရဖြစ်တာကဇာတိပြတ်တာကမရဏမပြတ်ခင်ပြတ်ဖို့တာဆိုနေတာကသရဆိုတော့သာဝိကိုအရာကောက်လိုက်ရင်ဒီငါးပါးပဲရတယ်။သရဝရဏကိုအရာကောက်လိုက်ရင်လည်းဒီငါးပါးပဲရတယ်။အဲ့ဒီလိုကွာ။ဒါကြောင့်နာမည်ပဲကွာသွားတာပဲ။ခန္ဓာငါးပါးလည်းသာတိသရမရဏပဲ။သာတိသရမရဏကလည်းဒီငါးပါးပဲ။အတူတူပါပဲ။နော်။အတူတူမှာဘာဖြစ်လို့နာမည်ခွဲပြီးတော့ရေးထားတာတော့ဒီဘက်မှာဒီနာမည်နဲ့ရေးတယ်ဟိုဘက်မှာဒီနာမည်နဲ့ရေးတယ်ဟာနာမည်ချင်းမတူပါလားဘာဖြစ်လို့ခွဲထားတာတော့ဟုတ်တယ်ဒါကပစ္စုပန်ပစ္စုပန်မှာကျတော့ဝိပဿနာဉာဏ်နဲ့ရှင်းမှတ်ရမယ်ဉာဏ်နဲ့ရှင်းမှတ်ရမယ်။ဉာဏ်နဲ့ရှင်းမှတ်တဲ့အခါကျတော့ဓာတိတို့သရမရဏတို့ဒီလိုရှုလို့မရဘူး။ဘာလို့ရှုမလဲ?ခန္ဓာကိုရှု။ဝိပဿနာဉာဏ်နဲ့ရှုဖို့အတွက်အရှုကခန္ဓာကိုဒီမှာပြရတာ။ဓမ္မနဲ့ကွက်သည်ဝိပဿနာဉာဏ်နဲ့ရှုဖို့ရန်အတွက်အရှုကခန္ဓာကိုပြထားခြင်းဖြစ်ပါလေ။ဒါကြောင့်မလို့ ကိုယ်ပါဒါရှုလို့တဲ့ယောဂီပုဂ္ဂိုလ်သည်ဘယ်လိုကိုရှုမလဲဒီခန္ဓာ၅ပါးကိုရှုဘယ်အချိန်မှာဖြစ်တဲ့ခန္ဓာတော့အခုဖြစ်စေပြစ္ဆုတ်ပါအချိန်မှာဖြစ်တဲ့ခန္ဓာအခုလောလောဆယ်ဖြစ်တဲ့ခန္ဓာအခုလောလောဆယ်ဆိုတာတော့မနေ့ကဖြစ်တာမဆိုင်ဘူးဒီနေ့ကဖြစ်တာမဆိုင်ဘူးအခုကိုဖြစ်တဲ့ခန္ဓာအခုလောလောဆယ်ဖြစ်တဲ့ခန္ဓာပြစ္ဆုတ်ပါကြာကြာခန္ဓာအဲ့ဒီခန္ဓာကိုရှုနော်ဒါဖြင့်တရားဥပါဒကံကိုသူတို့လည်းပြစ်စပ်ပါမမလားသူတို့ကောမရှိပါဘူးလားသူတို့ကိုလည်းရှိပါမှာပဲဒီဘက်ငါးပါးကိုလည်းရှိပါမှာပဲဒီဘက်သုံးပါးကိုလည်းရှိပါမှာပဲဒါတော့ဒီနေရာတွေကိုဒီသုံးပါးကိုဘာဖြစ်လို့ဒီဘက်ထဲမှာခွဲပြီးတော့ပြန်လာတယ်ဆိုရင်သူတို့ကသရုပ်မရှိမိခဲ့သည်ရှိတော်တဏှာဥပါဒကံဆိုတဲ့အကြောင်းတရားဒီကြောင့်နောက်အနာဂတ်မှာဇာတိသရမရဏဖြစ်ပါတယ်အနာဂတ်အကျိုးအတွက်အနာဂတ်အကျိုးဖြစ်ဖို့ရန်အတွက်သရုပ်ကအကြောင်းတရားတွေအကြောင်းတရားတွေကိုသိရထုတ်ပြီးတော့ပြထားတာဝိပဿနာမရှိဘဲနဲ့သရုပ်ကိုဒီတိုင်းထားမယ်ဆိုရင်သရုပ်ဒီအနာဂတ်ခန္ဓာရဲ့အကြောင်းဖြစ်ပါတယ်ဝိပဿနာရှုရင်တော့ဘာဖြစ်မလဲဝိပဿနာရှုရင်တော့သရုပ်ကဒီထဲမရောက်တော့ဘူးလေဒီထဲမှာပဲပေါ့ဒီထဲမှာဝိညာဉ်သာစိတ်ဒီနာယုတ်သာနာနေယုတ်စေတသိက်တွေယုတ်တွေလေစေတသိက်တွေယုတ်တွေဆိုတော့ဓာကတဏတဏှာရတဲ့စိတ်တွေကြတော့ဒီဉာဏ်ထဲမှာပါပြီးတာဥပါဒဏ်ကလည်းဒီဉာဏ်ထဲမှာပါပြီးတာကမ္မဘဝကလည်းဒီဉာဏ်ထဲမှာပါပြီးတာတဏှာဝရကံကိုမရှိဝဲထားရင်တို့သည်တဏှာဥပါဒဏ်ကံဖြစ်နေနံပါတ်3ကွယ်မှာသိရာဖြစ်နေအဲတို့ကိုရှုမယ်ဆိုရင်တော့ဒီရရပါသရုပ်ကိုရှုရင်သရုပ်သည်အရှုံခန္ဓာဖြစ်တဲ့အတွက်ဒုက္ခသစ္စာမရှုဝဲထားရင်သရုပ်ကအကြောင်းဖြစ်တဲ့အတွက်သမုဒိယသစ္စာဒါကြောင့်မလို့ဒီထဲမှာသတ္တထုတ်ပြန်ထားတဲ့တရားသည်သရုပ်ကိုမရှုမိတဲ့အချိန်မရှုဝဲနဲ့ထားတဲ့အချိန်အဲ့ဒီအချိန်မှာဖြစ်တဲ့တရားမို့လို့ဒီဘက်မှာခေါ်ပြန်ထားတာပါအကယ်၍သာဘုံဉာဏ်ပရိသတ်တွေကမိမိတို့ရဲ့ဒါနမဒနာလေးဖြစ်တဲ့ဒနာကိုရှုမယ်ရှုမယ်ဆိုရင်သူဒီအလိုလိုဒုက္ခသစ္စာဖြစ်လာပြီမရှုရင်သမုဒိယသစ္စာရှုရင်ဒုက္ခသစ္စာဘုံပါရဆရာလည်းဒနာနဲ့ဒိဋ္ဌိပဲဒနာဒိဋ္ဌိနဲ့မိမိတို့ရဲ့ဒါနမဖြစ်လာပြီဖြစ်လာပြီဟာဒနာဒိဋ္ဌိလေးပါလားဒါမျိုးကဒနာလေးပါလားဒိဋ္ဌိလေးပါလားညာလေးနဲ့ရှုလိုက်ရှုလိုက်တဲ့တကယ်နဲ့ဖြစ်ပြဖြစ်ပြဆိုရင်ဒုက္ခသစ္စာဒုက္ခသစ္စာလို့ဖြစ်သွားတာနဲ့ဒီလိုရပါမယ်မရှုဝဲနေရင်သူဒီသဘောတရားသစ္စာသဘောတရားသစ္စာဆိုရင်နံပါတ်3ကိုလည်းရပါမယ်ကာသရစေတနာမိမိရဲ့ဒါနမစေတနာလေးဖြစ်လာတယ်။စေတနာလေးကိုဉာဏ်နဲ့ရှုမယ်။ရှုလိုက်တာနဲ့ဒီပိုင်းနဲ့ဖြစ်ဖြစ်။ဖြစ်ဖြစ်ဆိုရင်ဘယ်ရပါလဲ။ဒီပိုင်းနဲ့ကိုရပါပြီ။ဒုက္ခသစ္စာမရှိဝဲထားရင်သမုဒိယသစ္စာသူ့ကိုရှုနိုင်ရင်ဒုက္ခသစ္စာဒီလိုပေါ့နော်။အဲဒါကြောင့်မလို့တဏှာတို့ဥပါဒဏ်တို့ကံတို့ဆရာကနံပါတ်နဲ့ကိုရမှာပါပိတာတရားကြီးဒီထဲမှာလည်းပါပြီးသားသုံးဘက်မှာလည်းထပ်ဖြစ်ထပ်ပြီးတော့ပြန်ထားတယ်။ပါထုတ်တယ်။ဇဘနေ့ကိုထက်ကတရားတွေကအရှုပ်ခံတရားတွေရှုလို့ရတဲ့တရားတွေပါဋိသလည်းဓမ္မသစ္စာ။ဟောနံပါတ်3ဘက်ကျတော့မရှုဝဲထားတဲ့တရားတွေပါဋိသလည်းသမုဒိယသစ္စာ။ဘာဖြစ်လို့သမုဒိယသစ္စာလို့ပြောရတာတော့ဩဒီတရားတွေဖြစ်ရင်နောက်ထပ်အကျိုးတရားတွေရမယ်အ အကျိုးတရားကိုဖြစ်စေတတ်လို့သမုဒိယသစ္စာအကျိုးကိုဖြစ်စေတတ်လို့သမုဒိယသစ္စာအကျိုးကဘာသစ္စာလဲဒုက္ခသစ္စာဒုက္ခကိုဖြစ်စေတတ်လို့သမုဒိယသစ္စာဒုက္ခကိုဖြစ်စေတတ်တယ်ဆိုတော့ဒုက္ခရောက်ကြောင်းတရားတွေပေါ့နော်ဒုက္ခရောက်ကြောင်းတရားတွေဒုက္ခတွေရောက်လို့ရတာဘာကြောင့်ရောက်လို့ရတော့သမုဒိယသစ္စာတွေပြုလို့ဒုက္ခတွေရောက်လို့ရတာအရိမာလည်းဒီလိုပဲအဝိဇ္ဇာသင်္ခါရသရဏသဘုရိယသစ္စာ။ဟောဘာဖြစ်လဲဆိုတော့သဘုရိယသစ္စာလို့ခေါ်တယ်။ဒီဒုက္ခတွေကိုပြုလို့ဖန်တီးပြတယ်လို့သဘုရိယသစ္စာဒုက္ခရောက်ကြောင်းအလုပ်တွေမို့လို့သဘုရိယသစ္စာ။ဒီတော့ခန္ဓာ၅ပါးကဒုက္ခသစ္စာ။အဲဒီဒုက္ခသစ္စာကိုပြုလို့ဖန်တီးပြတဲ့တရားတွေကသဘုရိယသစ္စာ။ဒီတော့သမုဒိယသစ္စာချင်းချင်းမှာဒီသမုဒိယသစ္စာကိုတော့ပစ္စပန်လို့ပြောတာလေဒီသမုဒိယသစ္စာကိုတော့အတိတ်လို့ပြောတာအတိတ်ဆိုတော့အရင်ဘဝပေါ့ဒီနေရာမှာဘဝတစ်ခုနဲ့တစ်ခုကြာချတာဒီဘက်ကအတိတ်ဘဝဒီဘက်ကပစ္စပန်ဘဝဒီမှာလည်းအဲ့ဒီလိုချတာလေဒီဘက်ကအနာဂတ်ဘဝဒီဘက်ကပစ္စပန်ဘဝအဝိဇ္ဇာနဲ့သင်္ခါရကိုအတိတ်ဘဝလို့ပြောတာလေသရဝရကံကိုတော့ပစ္စပန်ဘဝလို့ပြောတာပဲဘဝချင်းမတူဘူးဒီတော့အဝိဇ္ဇာနဲ့သင်္ခါရကအတိတ်မှာပဲဖြစ်သလားပစ္စပန်မှာကောင်းမဖြစ်ဘူးလားသရဝရကံကတော့ပစ္စပန်မှာပဲဖြစ်သလားအတိတ်တော့ကောမဖြစ်ခဲ့ဘူးလားဖြစ်ခဲ့ပါလေအခုတော့အဲ့ဒီမှာဟောအနေနဲ့ပြတဲ့အခါကျတော့လိုင်းလေးဆွဲရပါမယ်အဝိဇ္ဇာသည်တဏှာဥပါဒံနဲ့သဘောချင်းအတူတူပဲအတူတူဖြစ်တာသင်္ခါရသည်ကမ္မဘဝနဲ့သဘောချင်းအတူတူပဲအတူတူဖြစ်တာအဝိဇ္ဇာဖြစ်ခဲ့သောတဏှာလည်းဖြစ်တယ်ဥပါဒံလည်းဖြစ်တယ်တဏှာဥပါဒံဖြစ်ခဲ့သောအဝိဇ္ဇာလည်းဖြစ်တယ်အဲ့ဒီလိုဖြစ်ကြတာပါတကယ်ချင်းပေါင်းနေနေပါဆင်မျိုးတွေပါဆင်မျိုးတွေဖြစ်ရတာလည်းဘာဖြစ်လို့သူတို့ကိုအတိတ်နဲ့ပစ္စပန်ခွဲပြီးတော့ပြောထားကြတာတော့သူတို့ရဲ့ထင်ရှားရာကြည့်တော့အပိုင်စားပေးထားလိုက်တာပါရှင်းတော့မှရှင်းမြင်နေတဲ့ထက်မှသူတို့ရဲ့သားတော်တွေညီကိုတွေတော့ညီကိုတွေပဲဒါမှမဟုတ်လည်းပဲအဲသူတို့ကိုမြူသားရသားတွေပေးထားလိုက်တဲ့အခါကျတော့ကနောင်မြုပ်ပိုင်စားတော့ကနောင်မင်းသားပေါ့မင်းတော်မြုပ်ကိုပိုင်စားတော့မင်းတော်မင်းသားပေါ့နေတော့မန္တလေးမှာအတူတူနေကြတာပဲနာမည်တော့ကွဲတော်တာပေါ့အဲ့ဒီလိုပေါ့ပေါ့နော်အခုလည်းပဲဒီတိုင်းပါပဲဖြစ်တော့တူတူဖြစ်ကြတာပဲဒါပေမဲ့လို့လည်းပဲသူကအတိတ်ကာလမှာသူ့ရဲ့လုပ်ငန်းကထင်ရှားတယ်ဟုတ်တယ်နော်မရငါပစ္စုပန်ကာလမှာသူရဲ့လုပ်ငန်းကထင်ရှားတယ်။ထင်ရှားတာကိုကြည့်ပြီးတော့တဏှာနဲ့ဥပါဒံကပစ္စုပန်ဖြစ်နေတာလေ။အဝိဇ္ဇာကအတိတ်ဖြစ်နေတာ။ဒီလိုခွဲပြောလိုက်တာဖြစ်တော့ဒီလိုဖြစ်ပါပဲ။ခုနပြောသလိုပေါ့နော်။ကနောင်မျိုးအပိုင်စားရလို့ကနောင်မင်းသား။မင်းတော်မျိုးအပိုင်စားရလို့မင်းတော်မင်းသား။နေတော့မန္တလေးရှင်ရတော်မှာအရိခေတံကသမဏဗုဒ္ဓပေါ့သမဏဗုဒ္ဓရှင်ရတော်မှာဒီလိုနေရတာပဲအဲဒီလိုနေရတာပဲနန္ဒတော်မှာဒီလိုနေရတာပဲအပိုင်စားတဲ့မြို့ကိုကြည့်ပြီးတော့နာမည်ကိုယ်တော်လာအခုလည်းပဲမိမိတို့ရဲ့သရမဝိဇ္ဇာတရားဥပါဒနဲ့ဒီလိုဖြစ်နေတာပါအဝိဇ္ဇာကဘာသဘောရှိတယ်မသိတဲ့သဘောရှိတယ်။တဏှာကဘာသဘောရှိတယ်။လိုချင်တဲ့သဘောရှိတယ်။ဥပါဒါကဘာသဘောရှိတယ်။စွမ်းနှံ့တဲ့သဘောရှိတယ်။လိုချင်တဲ့သဘောကထိုင်ပါလာတဲ့အခါကျတော့မဖြစ်မနေလိုချင်တာ။မဖြစ်မနေလိုချင်တာကစွမ်းနှံ့တယ်လို့ဒီလိုခေါ်တယ်နော်။အဝိညာကမသိဘူး။ဘာကိုမသိတာလဲ။သစ္စာကိုမသိတာ။ သစ္စာကိုမသိရတဘောရိယသစ္စာမလည်းမသိဘူးဒုက္ခသစ္စာမလည်းမသိဘူးအမှန်တရားကိုမသိတာအမှန်တရားကိုမသိရသည်အဝိဇ္ဇာအမှန်တရားကဘယ်သူတွေတော့ဒုက္ခသစ္စာသမုဒိယသစ္စာဒီဓမ္မမှာပါတာကနိရောဓသစ္စာမဂ္ဂသစ္စာအမှန်တရား၄ချက်ပြောကြည့်ပါဦးဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအမှန်တရား၄ချက်အဲ့ဒီအမှန်တရား၄ချက်ကိုမသိတာဒီလိုပါလေအဝိဇ္ဇာဟုတ်ပြီအဲ့ဒီ၄ချက်ထဲမှာဒုက္ခသစ္စာဆိုတာဘယ်လိုလဲတော့ခန္ဓာ၅ပါးတဘောရိယသစ္စာဆိုတာဘယ်လိုလဲတော့ကိလေသာနဲ့ကံဒီသောမူကကိလေသာဒီမှာကိလေသာကိုလူရေးထားတယ်အဝိဇ္ဇာလည်းကိလေသာပဲတဏှာလည်းကိလေသာပဲဥပါဒါနဲ့ကိလေသာဒါကတော့ကံမောလို့ရေးထားတယ်သင်္ခါရလည်းကံပဲကံမောဘောလည်းကံပဲနော်ကံနဲ့ကိလေသာကံနဲ့ကိလေသာကိလေသာနဲ့ကံသရောကသမုဒိယသစ္စာခန္ဓာ၅ပါးကဒုက္ခသစ္စာနော်ဒီရောဂသစ္စာကြတော့ဘယ်လိုပါလဲနိဗ္ဗာန်နဲ့နိဗ္ဗာန်ဒီဒီရောဂသစ္စာဒီထဲမှာမပါဘူးနော်ဘာလို့မပါတယ်လဲဆိုတော့ဒီစက်ပိုင်းကသူကသန္တရာလဲတဲ့နေရာမှာယဉ်ညွတ်တဲ့စက်ပိုင်းဒီရောဂသစ္စာတွေမဂ္ဂသစ္စာတွေကသန္တရာရက်တဲ့နေရာမှာယဉ်ညွတ်တဲ့သစ္စာတွေဒါကြောင့်မလို့နိရောဓသစ္စာနဲ့မဂ္ဂသစ္စာဒီစက်ဝိုင်းထဲမှာပါဖို့မရှိဘူး။ပြောင်းပြန်ပြန်မှဒီသစ္စာနဲ့မကဖြစ်မယ်။သာသနာလေတဲ့နေရာမှာတော့ဒီမှာကောသိကထာတာကူကဒီမှာတော့မပါဘူးနော်။ဘုန်းကြီးတို့အဖေကျော်ကအခုထောက်တဲ့စက်ဝိုင်းတွေမှာတော့ပါပါတယ်။သန္တရာလေဘုံတဲ့နော်။သန္တရာလေဘုံပြတ်ပေါ့။ဒီစက်ဝိုင်းကလေဘုံပြတဲ့စက်ဝိုင်းလေတဲ့နေရာမှာသစ္စာနှစ်ပါးနဲ့လဲပါတယ်။ဘာသစ္စာပဲမေးရင်ဒုက္ခသစ္စာ၊သမုဒိယသစ္စာ။သာရပြတ်တဲ့နေရာမှာသစ္စာနှစ်ပါးနဲ့ပြတ်ပါတယ်။ဘာသစ္စာပဲမေးရင်និရောဓသစ္စာနဲ့ဒုက္ခသစ္စာ။အဲဒီတော့သာရလေတဲ့နေရာမှာတော့သစ္စာနှစ်ပါးနဲ့ပဲလဲပါတယ်။အခုခေါင်းရပြိဿတွေကနော်သစ္စာ၄ပါးလို့ပြောပြမလို့လည်းနေသစ္စာ၄ပါးလုံးကိုသိရမလားဆိုတော့ဒီလိုတော့မဟုတ်ဘူးဒုက္ခသစ္စာကိုသာသိအောင်လို့ဒုက္ခသစ္စာကိုသိတာနဲ့ဒီကိန်းနဲ့သမုဒိယသစ္စာကိုလည်းအလိုလိုသိသွားတယ်និရောဓသစ္စာကိုလည်းအလိုလိုသိမယ်မဂ္ဂသစ္စာကိုလည်းအလိုလိုသိမယ်ဒုက္ခသစ္စာကအဓိကဒုက္ခသစ္စာကိုသာမသိဘူးဆိုရင်သမုဒိယသစ္စာကိုလည်းမသိနိုင်ဘူး။និရောဓသစ္စာကိုလည်းမသိနိုင်ဘူး။မဂ္ဂသစ္စာကိုလည်းမသိနိုင်ဘူး။ဒါကြောင့်မလို့သစ္စာ၄ပါးကိုသိရင်သစ္စာ၄ပါးကိုသိတယ်။ဘုရားရှင်ကတော့ပြန်ကြည့်ပြီးသစ္စာ၄ပါးကိုသိတော့ပြီဆိုပေမဲ့တကယ်တမ်းကျတော့သိအောင်လုပ်လိုက်ရတာကဒုက္ခသစ္စာတစ်မျိုးတည်းကိုသာသိအောင်လုပ်လိုက်ရတာပါ။ကျန်တဲ့သစ္စာတွေကဒုက္ခသစ္စာကိုသိတဲ့အချိန်မှာအလိုလိုသိသွားတာဒုက္ခသစ္စာကိုသိရင်ကျန်တဲ့သစ္စာတွေကိုလည်းသိတယ်ဒုက္ခသစ္စာကိုမသိဘူးဆိုရင်ကျန်တဲ့သစ္စာတွေကိုလည်းမသိဘူးအဲဒါကြောင့်ဒီကကဘာသစ္စာလဲဒုက္ခသစ္စာကဒီကသိအောင်လုပ်ရမှာဒုက္ခသစ္စာမသိဘူးဆိုရင်ဒုက္ခသစ္စာပဲဒီကဒီဝိညာဉ်ကမသိဘူးသစ္စာ၄ပါးကိုမသိဘူးအဓိကဒုက္ခသစ္စာကိုမသိဘူးဒုက္ခသစ္စာကဘယ်လိုတွေတော့ခန္ဓာ၅ပါးဒီနေရာမှာတော့ဝိညာဉ်၊နာယုတ်၊သလာယရဏ၊ခန္ဓာဝေဒနာတို့ဒီလိုပြောတာအဲဒါကိုအဘိဓမ္မာမှာပါတဲ့အဘိဓမ္မာဆိုတာဒါကပါလဲဆိုတော့ဒါကတောက်တန်ပေါ့နော်ဒီပရိသတ်သမုပ္ပါဒ်တရားတော်ဒီတောက်တန်ကျမ်းမှာပြတဲ့တရား တရားမလို့သောတန်တရားလို့ခေါ်တယ်ဝိပယခန္ဓာကိုယ်နဲ့ခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒါကအဘိဓမ္မာမှာခေါ်တဲ့ခန္ဓာ၅ပါးဝိညာဉ်နာယုသလာရဏသတ္တဝေဒနာဒါကသောတန်ချမ်းမှာခေါ်တဲ့ခန္ဓာ၅ပါးပရိစ္ဆသမုပ္ပါဒ်တရားတော်ဒီသောဝိညာဉ်အဘိဓမ္မာ၃မျိုးထဲမှာဘယ်ထဲမှာပါလဲသောတန်ထဲမှာပါတယ်ဒါကြောင့်မလို့သောတန်ကြီးရခန္ဓာ၅ပါးဘဝကနာဝရဏခန္ဓာတို့ကအဖြစ်မှကျမှပါတဲ့အတွက်အဖြစ်မှလေးရခန္ဓာ၅ပါးသောတာတိခန္ဓာ၅ပါးနဲ့အဖြစ်မှလေးခန္ဓာ၅ပါးပါထုတ်ကြလေနာမည်ပဲထုတ်တာပါပဲသူရဲ့အဓိပ္ပာယ်ကတော့အဲဒီလိုပါပဲဘယ်လိုထုတ်ကြလဲဝိညာဏစိတ်ကိုခန္ဓာအဖြစ်မှလေးနဲ့ပြောမယ်ဆိုရင်ဘာခန္ဓာလဲဝိညာဏနဲ့ခန္ဓာဝိညာဉ်ဝိညာဉ်နဲ့ခန္ဓာနော်ခန္ဓာသဘောရပါတယ်နာဆရာကစိတ္တေကိုပြောတာဒါရတဲ့စိတ္တေပဲဒါရတဲ့စိတ္တေပဲဒါရတဲ့စိတ္တေပဲဒါရတဲ့စိတ္တေပဲဒါရတဲ့စိတ္တေပဲဒါရတဲ့စိတ္တေဒါရတဲ့စိတ္တေဒါရီအလုံးသည်နာအလုံးပေါင်း52ပါးရှိဒီထဲမှာမပါတာတွေကပေါင်းလိုက်52ပါးရှိအဲဒီ52ပါးသည်နာခန္ဓာနဲ့ပြောရင်ဒီထဲမှာဝေဒနာပါတဲ့အတွက်ဝေဒနာခန္ဓာသိညာပါတဲ့အတွက်သိညာခန္ဓာကျန်တဲ့စိတ်တွေတွေကသင်္ခါရခန္ဓာပေါင်းတော့နာမ်ဆိုတဲ့သက္ကလုံးလေးမှာခန္ဓာ၃ပါးဘယ်လိုလဲဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာယောကရုပ်ခန္ဓာဟောဒါရတဲ့ကခန္ဓာ၅ပါးပြည်သွားတယ်ဝိညာဉ်ကဝိညာဏခန္ဓာနာငါဝိရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာယောက်ကရုပ်ခန္ဓာသာလရဏကြီးလိုက်တော့သာလရဏသာအာရဏ6ပါးဘုရားရေလည်းမဲ့ရေစီရဲ့ကြီးနာကြီးနှာခေါင်းကြီးနေရာကြီးကာယကြီးစိတ်ပါဠိလိုတော့သကုပဒါဒသောတပဒါဒကာနပဒါဒစေဝံပဒါဒကာယပဒါဒမနောမနောကြောင့်ပဒါဒလည်းမခေါ်ပြန်ပြောမယ်သကုပဒါဒသောတပဒါဒကာနပဒါဒစေဝံပဒါဒကာယပဒါဒမနောဘုရားပဒါနေပါလေရုပ်တဲ့ခံကြတော့ပရိဇာတပစ္စည်းတို့နေတ္တယပစ္စည်းတို့မှာရေဖို့ပါလိမ့်မယ်။ယာရုပနိတာယမနောဓာတုစမနောဝိညာဏဓာတုစဝတ္တိဆိုတာအဲဒီမှာပါတဲ့မနောဓာတုစဆိုတာအဲဒီမနောဝိညာဏနော်မနောအဲဒီတော့သရုပ္ပဒါရကမျက်စိရဲ့ကြည်သောတပ္ပဒါရကပါလေနာကြီးအနပဒါရကသကောင်းကြီးသေဝပဒါရကဆရာကြီးကာယပဒါရကကိုယ်ကြီးမနောဓာတ်ကစိတ်သကုပဒါရတို့သောတပ္ပဒါရတို့ဆိုတဲ့သကလုံးကအမိမမမြတ်စွာဘုရားဒီတိုင်းမှာဟောတယ်ဒါပေမဲ့သုံးတန်ကြတဲ့ညာတော့ဒီလိုမဟောတော့ဘူးသကုသောတာကာနသေဝကာယဒီလိုပဲရေးရဟောပါသကုသောတာကာနသေဝကာယမြတ်စွာဘုရားဟောတဲ့နေရာမှာလေတခါတခါသကုသောတာတဲ့အဘိဓမ္မာကျမ်းလေးမှာကျတော့သကုဓာတုသကုပဒါရသောတာပဒါရကာနပဒါရသေဝပဒါရကာယပဒါရသကုဓာတုသောတာဓာတုကာနဓာတုသကုတုသောတာတုကာနတုစသဖြင့်ဒီလိုတက်တက်ပြီးဟောပါတယ်သက္ကာယရဏသောတာရဏကာနရဏဒီလိုတက်တက်ပြီးခေါ်ပါသောတာကျမ်းလေးကျတော့ဘာမှမပါတော့ဘူးသကုသောတာကာနသေဝကာယဒီလိုလေးပဲခေါ်ပါအဲဒီတော့သကုလို့ဟောပေမဲ့မျက်စိကိုမယူပါဘူးမျက်စိအကြည့်လေးကိုယူပါ တော့တာလည်းဟောပြီးမယ်နားကိုမြည်ပါဘူးဒီနားပုံမှန်သားကြီးကိုမြည်ပါဘူးနားကြည့်လေးကိုယူပါခန္ဓာလည်းဟောပြီးမယ်နှာခေါင်းပုံမှန်သားကြီးကိုမြည်ပါဘူးနှာခေါင်းကြည့်လေးကိုယူပါအဲ့ဒါကြောင့်မလို့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကာယအကြည့်ဘုနောတာလည်းကြတော့စေသာလာရည်နာလာအဲ့ဒီ6မျိုးကိုပြောတာနော်ဒီရည်ချောင်းရည်စားလည်းကြည်လိုက်တဲ့အခါကျတော့ရုပ်ထဲမှာမျက်စိကြီး၊နားကြီး၊နှာခေါင်းကြီး၊လျှာကြီး၊ကိုယ်ကြီး၊စိတ်ကြတဲ့ဝိညာဉ်ထဲမှာပါသွားတယ်။ဘာပိဒါတွေကြီးလဲ။နောက်တစ်ခါဖတ်တာကျတော့လည်းဒီနာထဲမှာဘာပိဒါ၊ဝေဒနာကလည်းဒီနာထဲမှာဘာပိဒါဆိုတော့ဒီဩစု၅ခုကိုကြည်လိုက်မယ်ဆိုရင်ဝိညာဏယုံတဲ့ခန္ဓာကဘာဖြစ်နေပြီ။နော်။သာသာသာလနာဖတ်တာဝေဒနာသည်ဒီခန္ဓာ၅ပါးတည်းကနေပြီးတော့မှသိကြထပ်ပြီးတော့ဟောထားတာ။ဘာဖြစ်လို့ဟောတယ်လဲ။ဟောတယ်လို့ဟောတယ်လို့မှတ်ပေါ့နော်။ဟောတယ်လို့ဟောတယ်။အဲ့ဒါပေါ်လိုက်တော့ဝိညာဉ်၊နာယော၊သာလရဏ၊ဖတ္တဝေဒနာတိခန္ဓာနေနဲ့ပြောတော့၅ပါး။ဘယ်ခန္ဓာတွေတော့ရုပ်ခန္ဓာ၊ဝေဒနာခန္ဓာ၊သိဉ္ဇခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာ။ဒီခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုအကြည့်ချုပ်ပြန်သမှဆိုရင်နာမ်နဲ့ယုံယုံနဲ့နာမ်ဒါကြောင့်မလို့ဒီနာမ်နဲ့အကွမှာပြတဲ့သစ္စာပန်တရားတွေဆိုတာကအရှုခံခန္ဓာကိုပြောတာဝိပဿနာရှုတဲ့ပုဂ္ဂိုလ်သည်ယုံနာမ်ကိုရှုခန္ဓာ၅ပါးကိုရှုဒီခန္ဓာတွေရှုဒါကြောင့်မလို့သူသည်အရှုခံခန္ဓာနော်တဏှာရောပါဒတော့ကံလို့လည်းပဲဒီထဲမှာပါပြီးသားပဲဝိဇာရသင်္ခါရနဲ့ဒီထဲမှာပါပြီးသားပဲသူတို့လည်းရှိဝမခန္ဓာတွေပဲရှိဝမခန္ဓာတွေပဲအာလုံးခန္ဓာငါးမှန်သမျှသည်ရှိဝမခန္ဓာတွေရှိပါမယ်သို့သောရှုပင်ရှုညာတော်လည်းပဲအဲ့ဒီခန္ဓာတွေကိုမမြင်ဘူးဆိုရင်မမြင်တာဒီဘုသူကြောင့်လဲဝိဇာကြောင့်ဒီလိုဆိုတော့အဝိဇ္ဇာကမသိတာဘာကိုမသိတာလဲသိစာလေးဘာကိုမသိတာအဓိကပါသိစာကိုမသိတာတော့ဒုက္ခသိစာကိုမသိတာဒုက္ခသိစာကဘယ်လိုလေးပါလဲခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဲဒုက္ခသိစာတရားခန္ဓာ၅ပါးမသိတာသည်အဝိဇ္ဇာယုံနာနှစ်ပါးကိုမသိတာသည်အဝိဇ္ဇာဖြစ်ပြဲမသိတာသည်အဝိဇ္ဇာဒုက္ခသစ္စာကိုမသိတာသည်အဝိဇ္ဇာဒီလိုမှတ်ပါနော်ဒီတော့ခန္ဓာ၅ပါးရှိတယ်ခန္ဓာ၅ပါးရှိတယ်ခန္ဓာ၅ပါးကိုမြင်အောင်ကြည့်တယ်မမြင်ဘူးဘယ်လိုကြောင့်လဲအဝိဇ္ဇာကြောင့်ယောက်ျားလည်းပါသလားရှိတယ်ယောက်ျားရှိတယ်နန္ဒာရှိတယ်မသိဘူးဘယ်လိုကြောင့်လဲအဝိဇ္ဇာဖြစ်ပြက်ရှုတယ်ဖြစ်ပြက်ရှုတယ်ဖြစ်ပြက်မမြင်ဘူးဘယ်လိုကြောင့်လဲအဝိဇ္ဇာကြောင့်ဒုက္ခသစ္စာကိုကြည့်တယ်ဒုက္ခသစ္စာလို့မသိဘူးဘယ်လိုကြောင့်လဲဝိဇ္ဇာကြောင့်ဒါကြောင့်မလို့ဝိဇ္ဇာသည်အတိတ်ကာလမှာထင်ရှားလို့အတိတ်ကာလမှာဟောထားပြီးမဲ့လို့လည်းပဲဒါကြတော့ဒီပစ္စုပန်အချိန်မှာကိုပဲအဝိဇ္ဇာမရှိဘူးလားရှိ
ရှိပါ
ဒီပစ္စုပန်အချိန်ထဲမှာအဝိဇ္ဇာလည်းရှိတယ်တဏှာလည်းရှိတယ်ဥပါဒါလည်းရှိတယ်ကမ္မဘဝလည်းရှိတယ်နော်သူတို့ရဲ့လုံငန်းသဘာဝအရာဒီနေရာမှာထင်ရှားလို့ဒီနေရာမှာသွားထုတ်ပြထားတာဒီနေရာမှာထင်ရှားလို့ဒီနေရာမှာထုတ်ပြထားတာအမှန်ကအဲ့ဒီတရားအားလုံးဒီပြည်စုံမှာခန္ဓာထဲမှာပါပြီးသားနော်အားလုံးကိုရှင်းအောင်မကြည့်ပဲရှင်းဝင်ရှင်းရတော့လည်းမသိဘူးမသိရင်ဝိဇ္ဇာဝိညာဉ်လေးဖြစ်တယ်ဝိညာဉ်မှာပဲလို့မသိဘူးဘာကြောင့်တော့နာယောကလေးဖြစ်တဲ့နာယောမမသိဘူးဘုရားကြောင့်တော့ဝိဇ္ဇာသာလရဏလေးဖြစ်တဲ့သာလရဏမမသိဘူးဘုရားကြောင့်တော့ဝိဇ္ဇာဖတ်တာလေးဖြစ်တဲ့ဖတ်တာမမသိဘူးဘုရားကြောင့်တော့ဝိဇ္ဇာဝေဒနာလေးဖြစ်တဲ့ဝေဒနာမမသိဘူးဘုရားကြောင့်တော့
ဝိဇ
္ဇာအဲဒါကြောင့်မသိတာအဝိဇ္ဇာဆိုပေမဲ့အကောင်လုံးကမသိတာကိုမဆိုလို့ဘူးနော်ခန္ဓာငါးပါးမသိတာကိုပဲဆိုလို့ကျန်လာတဲ့ခြင်းမသိခြင်းနဲ့မဆိုင်ဘူး။အာဒီကနေပြီးတော့အဘယ်မြို့ကိုသွားမလို့လမ်းမသိဘူး။ အနမတိတာဝိဇာကမဆိုင်ဘူးဟုတ်တယ်မလားအဇေတော်ဝယ်တယ်ပစ္စည်းတွေစေဘလာမှန်းမသိဘူးဒီလိုမတိတာဝိဇာကဒါနဲ့မဆိုင်ဘူးဒီပစ္စည်းတွေပြန်လာမတန်လာမသိဘူးဒီလိုမတိတာဝိဇာကဒါနဲ့လည်းမဆိုင်ဘူးဟုတ်တယ်မလားအာသံဝရဖြစ်တဲ့ဒီကောင်လေးတွေမဖြစ်နိုင်ဘူးမသိဘူးမတိတာဝိဇာကဒါနဲ့လည်းမဆိုင်ဘူးဒါမျိုးကိုပြောတာမဟုတ်ဘူးအခုကဘာကိုမသိတာဒီဝိဇ္ဇာတော့ခန္ဓာငါးပါးမသိတာဒီဝိဇ္ဇာအခြေချလိုက်တော့ယောနန္တပါမသိတာဒီဝိဇ္ဇာအဲဒီယောနန္တပါဒီဖြစ်ပြီးရင်ပြက်တယ်ဖြစ်ပြက်မသိတာဒီဝိဇ္ဇာဖြစ်ပြက်ပါသေးတာလဲဒုက္ခသစ္စာဒုက္ခသစ္စာမသိတာဒီဝိဇ္ဇာဒီလိုဆိုတော့အဝိဇ္ဇာကနော်နေရာတကာတိုင်းကိုတဲ့ဒီတော့ဖုံးတာမဟုတ်ဘူးမိမင်းနဲ့အရာတွေကမသိအောင်ဖုံးကွယ်တာဘာတွေကသိသိနာတော့ဒီခန္ဓာငါးပါးကသိသိနဲ့တရားတွေဘာတွေတော့နိဗ္ဗာန်ရောက်ဖို့အတွက်နိဗ္ဗာန်ရောက်ဖို့အတွက်ဒီခန္ဓာငါးပါးသိအောင်လုပ်ရမယ်နိဗ္ဗာန်ရောက်ဖို့အတွက်ဒီယောနန္တပါသိအောင်လုပ်ရမယ်ဖြစ်ပြသိအောင်လုပ်ရမယ်ဒုက္ခသစ္စာသိအောင်လုပ်ရမယ်မသိတာဒီအဝိဇ္ဇာဒီတော့နိဗ္ဗာန်သွားမယ်လမ်းကြောင်းကိုဘယ်သူကပြိထားဝိဇ္ဇာကပြိထားတာဝိဇ္ဇာပြိထားလို့ခဏဖြုံဖြုံပြိတတ်တယ်နိဗ္ဗာန်မရောက်နိုင်ရတာပါနော်နိဗ္ဗာန်မရောက်နိုင်ရတာပါအဲဒါကြောင့်မလို့နိဗ္ဗာန်သွားလို့တဲ့ပုဂ္ဂိုလ်ဒီဒီဝိဇ္ဇာရဲ့ပြိကာထားတဲ့ဒီဝိဇ္ဇာကြီးကိုဖွင့်ထုတ်ပြလိုက်ဖွင့်ထုတ်ပြလိုက်နော်ဝိညာဉ်ကဘာဖြစ်လို့နိဗ္ဗာန်သွားတဲ့ခီးကိုပြိတ်တယ်လို့ပြောရတာတော့ဘာဖြစ်လို့သူကပြိတ်ထားတယ်လို့ပြောရတာတော့သူကရာဟုတုတခုမှမဟုတ်ပဲပဲဟုတ်တယ်ရာဟုတုတခုမဟုတ်တဲ့ကဲရာဟုတုတခုပြိတ်တယ်လို့တော့ဒီလိုတော့ပြိတ်တာတော့မဟုတ်ဘူးပေါ့လေဒါပေမဲ့ဒီဝိညာဉ်ရှိနေတဲ့အတွက်ဘာဖြစ်လို့နိဗ္ဗာန်မရောက်သလဲလို့မေးလို့ရှိအဝိဇ္ဇာနဲ့အတူတူတွဲဖြစ်တာဘယ်သူတွေတော့ဒီမှာလေလမ်းကြောင်းလေးပြရတာတဏှာနဲ့ဥပါဒ်နော်လမ်းကြောင်းနေနဲ့ပြောရင်တဏှာနဲ့ဥပါဒ်အောင်စုနေနဲ့ပြောရင်သင်္ခါရလည်းပါတယ်ကမ္မဘောလည်းပါတယ်ဒီမှာလေးတဟုစုတယ်ဒီမှာလည်းတဟုစုတယ်ဘာသစ္စာလဲသမုဒိယသစ္စာနော်ဒီတော့ပရမသောဣရိဒာအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဝိဇ္ဇာကမသိဘူးဘာကမသိကြတော့ခန္ဓာငါးပါးမသိဘူးခန္ဓာငါးပါးမသိတော့ဘယ်လိုသိရုံပုဂ္ဂိုလ်သတ္တဝါလိုသိနေတယ်ဒါတွေကခန္ဓာတွေယုံနယ်တွေဘာမှဖြစ်မိမိတို့ရဲ့တဏှာမှာဖြစ်ဘယ်ချင်းနေမှာဖြစ်တော့ပစ္စပ္ပန်မှာဖြစ်ပစ္စဘာမှာဖြစ်တာတော့အခုမျက်စိကြည့်ရှိတယ်အသင်းနဲ့ပေါင်းဆောင်လိုက်မြင်တယ်မျက်စိကြည့်နေအသင်းနဲ့ပေါင်းဆောင်လိုက်ရင်မြင်တယ်အဲ့ဒါကိုဘယ်လိုခေါ်လဲမျက်စိကြည့်နေအသင်းနဲ့တိုက်တော့မြင်သိပေါ်တယ်ဒီလိုပြောတာပေါ့နော်အမှန်ကတော့မျက်စိကြည့်နေဘယ်လိုနဲ့ပေါင်းဆောင်သွားတာလဲအသင်းနဲ့ပေါင်းဆောင်သွားတယ်အစင်းနဲ့ပေါ်ဆောင်တော့ဗာစိတ်ပေါ်ဒီစိတ်ပေါ်တယ်နော်ဒီစိတ်ပေါ်တယ်ဒီတော့တကယ်ဖြစ်တဲ့ဖြစ်စဉ်ကမျက်စိကြည့်ရဲ့အစင်းရဲ့မျက်စိရဲ့တကယ်ဖြစ်တဲ့ဖြစ်စဉ်ကလေမျက်စိကြည့်ရဲ့အစင်းရဲ့မျက်စိဒါပေမဲ့ဘုန်းကြီးပရိသတ်တွေကနှောက်ကြည့်လိုက်တဲ့အခါကျတော့ကိုယ်စိတ်ထဲမှာမျက်စိကြည့်ကိုလည်းသတိမရအဆင်းကိုလည်းသတိမရမျက်စိကိုလည်းသတိမရဘာကိုသိလိုက်တော့အာငါကြည့်တယ်ငါမြင်တယ်ဘယ်လိုမှမြင်တော့လူတွေကမြင်တယ်ဆိုတော့မျက်စိကြည့်လည်းမပါဘူးအဆင်းလည်းမပါဘူးမျက်စိလည်းမပါတကယ်အဆင်းမှန်ကပြောက်သွားအဆင်းမှန်မဟုတ်တဲ့ဟာတွေကိုပဲဘုရားပရိသတ်တွေကသိတယ်မျက်စိကြည့်မျက်စိဘုန်းတော်ပရိသတ်တွေကမျက်စိအကြည့်လို့သိတာလား မျက်လုံးကြီးကိုသိတာမျက်လုံးကြီးကိုပဲသိတယ်ငါမျက်စိနဲ့ကြည့်တယ်မျက်စိနဲ့ကြည့်တယ်ဒီမျက်စိကြီးကိုပဲသိထားတယ်မျက်စိဆေးသွားကိုအောင်မယ်မျက်စိခွဲအောင်မယ်ဟောဒီမျက်စိကြီးကိုပဲသိနေကြတယ်အမှန်ကမျက်စိကပညာပုံမှန်တဲ့ကြီးတကယ်အလုံးလုံးနေတာကဒီထဲမှာရှိတယ်အကြည့်တဲ့ခလေးကအလုံးလုံးနေတာပြက်တယ်ပြက်တယ်ဆိုတာမျက်စိကြီးပြက်သွားတာမဟုတ်ဘူးဘာပြက်တာလဲအကြည့်ရပြက်သွားဒါပေမဲ့ဒီအကြည့်ရကိုသိမသိရသဘောလည်းမပေါက်ကြထင်လည်းမထင်တတိယမရသိနေတာကမျက်စိအဲ့လိုပဲနှာကြည့်လိုက်တယ်မြင်တယ်ဘာကိုမြင်လဲအဆင်းကိုမြင်တယ်အဆင်းကိုမြင်တယ်ဆိုတာကသာလိပါတိသိဘူးလို့အဘိဓမ္မာလိပါတိလေ့လာဘူးလို့ကြားဘူးတော့ကြားဘူးတာပဲဒါပေမဲ့နှာကြည့်လိုက်တာနဲ့ဒီပိုင်းနဲ့အဆင်းဆိုတာကိုဘယ်လိုမှတတိမရဟာတကယ်ချင်းအဘေကလာတော့ဘယ်တော့မလို့တော့ဒါပဲမဟုတ်လားအလူတွေအတိုက်တွေဓာတ်တွေအိုးတွေအိမ်တွေသစ်ပင်တွေတောင်းတွေတောင်းတွေဒါတွေပဲသိနေတာပဲဒါတွေကပညာတွေပုံမှန်သဏ္ဍာန်ကြည့်ပြီးတော့နမပေးတာပဲပညာတွေတကယ်ရှိတာကအစင်တကယ်မြင်လိုက်တာကအစင်ဒီကမျက်စိရဲ့ကြည့်ဟောကအစင်မျက်စိကြည့်တဲ့အစင်နဲ့ပေါင်းဆောင်ပြီးသွားတာအဲလိုပေါင်းဆောင်လိုက်တဲ့အတွက်မြင်တယ်ဆိုတဲ့အတိကလေးဖြစ်သွားတာမြင်စိတ်ဖြစ်သွားတာဘယ်လိုကမြင်တော့မြင်စိတ်ကမြင်တာငါမြင်တာမဟုတ်ဘူးဒီထဲမှာငါမပါဘူးမြင်စိတ်ကလေးဖြစ်သွားတာမြင်စိတ်ကလေးဖြစ်ပြီးမြင်စိတ်ကလေးပြတ်သွားတာမြင်စိတ်ကလေးဖြစ်တဲ့အချိန်မှာမြင်တယ်မြင်စိတ်ကလေးပြတ်သွားတဲ့အချိန်မှာမမြင်တော့ငါမြင်တယ်ဆိုရင်မြင်နေရမှာပေါ့မဟုတ်ဘူးလားဒါပေမဲ့မြင်စိတ်ဖြစ်ရင်မြင်တယ်မြင်စိတ်မဖြစ်တော့တာလည်းမမြင်တော့စိတ်ဖြစ်ရင်မြင်တဲ့စိတ်မဖြစ်မမြင်တော့ဘူးဆိုတော့ငါကအဓိကလားမြင်စိတ်ကအဓိကမြင်စိတ်ကအဓိကဒါပေမဲ့လူတိုင်းလူတိုင်းကမြင်စိတ်ကိုရှင်းမတော့မသိဘူးငါမြင်တယ်ငါလို့ပဲသိနေကြတယ်အဲ့တော့တကယ်ရှိတဲ့မျက်စိကြီးကိုလည်းမသိတကယ်ရှိတဲ့အဆင်းကိုလည်းမသိတကယ်ရှိတဲ့မြင်စိတ်ကိုလည်းမသိငါကြည့်လို့ငါမြင်တယ်ဘာလဲကြည့်ငါမျက်စိနဲ့ကြည့်တယ်ဘာကိုမြင်လဲဟာလူတွေကိုမြင်တာပေါ့ဆိုတော့တကယ်ရှိတာလည်းပြောင်းအဲ့ဒီတကယ်ရှိတာကိုမမြင်တာဘယ်သူကြောင့်တော့အဝိဇ္ဇာကြောင့်เนาะအဝိဇ္ဇာကြောင့်အဝိဇ္ဇာကဖောင်းကွယ်ထားတဲ့အခါကျတော့တကယ်ရှိတဲ့သဘာဝဓာတ်ကလေးတွေကိုမမြင်နိုင်ဘူးသဘောမပေါက်နိုင်ဘူးသဘောမပေါက်တာဘာဖြစ်တော့တဏှာလာတာပေါ့သဘောမပေါက်တဲ့အခါကျတော့ဟောနော်တဏှာကဘာပြောတော့ကြည်ကောင်းရင်လည်းကြည်ကောင်းတယ်ကြည်မကောင်းရင်လည်းကြည်မကောင်းဘူးကြည်ကောင်းတဲ့ဇာတ်လည်းတဏှာပဲကြည်လို့မကောင်းဘူးဇာတ်လည်းတဏှာပဲနော်တဏှာတရာကဘာလဲကိုယ့်ရဲ့အကြိုက်ကလေးပေါ့နော်ကိုယ့်အကြိုက်ကလေးအဖြူကြရင်အဖြူကြတဲ့ပုံစံကအဖြူလေးဆိုရင်သဘောကျတယ်မဲရင်သဘောမကျအမဲကဘာဖြစ်လို့သဘောမကျတာတော့အဖြူကိုသဘောကျနေလို့ဟုတ်တယ်မလားအစကတည်းကအဖြူကိုသဘောမကျဘူးဆိုရင်အမဲကိုသဘောမကျဘူးဆိုတဲ့စိတ်ရှိဖို့မရှိဘူးနော်အဖြူပေါ်မှာဆက်ဆက်လန်းလန်းရှိမထားတဲ့ပုံစံသည်အမဲနဲ့တွေ့တဲ့အခါမှာခါကားတိတိမကြိုက်တာမရှိတော့အဖြူပေါ်မှာဆက်ဆက်လာလာဖြစ်နေတဲ့ပုဂ္ဂိုလ်ကအမဲနဲ့တွေ့တဲ့အခါကခါကားတိတိဖြစ်တော့ဘယ်လိုမှမကြိုက်နိုင်တော့အဲ့ဒါလိုဖြစ်သွားတာကိုအဲဒါကြောင့်မကြိုက်မှုသည်ဘာကိုချေခံလဲကြိုက်မှုကိုချေခံသူကြိုက်တာလည်းရှိထားတဲ့အတွက်အဲ့ဒီအရာကလုံးရင်ဘာလို့မှမကြိုက်တော့ဒီလိုဖြစ်တာအစကတည်းကကြိုက်တာရှိမထားဘူးဆိုရင်မကြိုက်ဘူးဆိုတာလည်းမရှိဘူးနော်ဒီစီးရပါလေတော့မရတဲ့အခါစေတားကြည့်ပေါ့စေတားကြည့်ပေါ့နော်အစကတည်းကကောကဘာကိုကြိုက်တယ်ဆိုတော့ဆွမ်းလန်းကျုပ်တင်ပြီးတော့ရှင်းထားတဲ့ပုံကိုဒီကြိုက်တာလည်းမရှိသလိုမကြိုက်ဘူးလားပြီးတော့လည်းမကြိုက်ဘူးလည်းမဟုတ်ဘူးအဲတခုခုကောကစိတ်ထဲမှာစောစောကတည်းကစိတ်ကူးထားတယ်ဘယ်မှာမှကြိုက်တယ်ဆိုတဲ့စိတ်ကျုပ်တင်ပြီးတော့ရှင်းထားတယ်ဆိုရင် အသွင်ကြည့်လိုက်တဲ့အခါကျတော့ဒါလေးယုံလားမကြိုက်ဘူးဟောတော့သူတို့ကျင်တာမဟုတ်ဘူးလေဟုတ်မလားသူတို့ကျင်တာမဟုတ်တဲ့အခါတော့မကြိုက်ဘူးဖြစ်သွားတာပေါ့နော်မကြိုက်ဘူးဒါလေးထောက်ပြတော့လည်းမကြိုက်ဘူးဒါလေးထောက်ပြတော့လည်းမကြိုက်ဘူးဟောဘာဖြစ်လို့မကြိုက်တယ်လဲလို့အကြောင်းရှာကြည့်လိုက်တဲ့အခါကျတော့သူကြိုက်တာလေးကသူစိတ်ထဲမှာရှိနေတာကိုအဲ့တော့သူကြိုက်တာမျိုးလေးမတွေ့မချင်းကျန်တာကိုမကြိုက်ဘူးကြီးဖြစ်တယ်သောတာပန်ကကြိုက်တာသတ်မှတ်မထားတဲ့ပုဂ္ဂိုလ်ကြတော့ဒါလေးလည်းပဲဟောကောင်းသားပဲဒါလေးလည်းပဲအနှဲ့သားပဲဒီလိုဖြစ်တာကူနော်မကြိုက်ဘူးဆိုတာမရှိတော့ဘူးအဲဒါကြောင့်မလို့မကြိုက်ဘူးဆိုတာဒီခါခါသေးသေးမကြိုက်ဘူးဆိုတဲ့စိတ်ဒီဘာဖြစ်လို့ဖြစ်လာတာတော့ကြိုက်တဲ့အရာတစ်ခုခုအပေါ်မှာအစွဲလန်းရှိနေလို့ဘဝကမကြိုက်တာအစကတည်းကကြိုက်တာမရှိဘူးဆိုရင်ကြိုက်တာသတ်မှတ်မထားဘူးဆိုရင်မကြိုက်ဘူးဆိုတာလည်းမရှိပါဘူးအားလုံးကိုလက်ခံနိုင်တယ်နော်အဲ့ဒါကြောင့်မလို့မကြိုက်ဘူးဆိုတာဒီအကြိုက်ဆိုတဲ့တဏှာရှိတာလို့ကြိုက်တယ်ဆိုတဲ့တဏှာရှိတဲ့အတွက်မကြိုက်ဘူးဆိုတဲ့ဒေါသဖြစ်လာအဲ့ဒါကြောင့်ဒီနေရာမှာမြတ်စွာဘုရားကဒေါသကိုဒိဋ္ဌာမဟောပဲနဲ့တဏှာကိုပဲဒိဋ္ဌာဟောထားပါတယ်ဒါကြောင့်မလို့ခန္ဓာလေးပေါ်တယ်ခန္ဓာမသိဘူးမသိတာဘယ်သူကြောင့်တော့အဝိဇ္ဇာကြောင့်အဝိဇ္ဇာကဖုံးဝဲထားတဲ့အခါကျတော့ဩအမှန်ကိုမသိဘူးအမှန်ကိုမသိတော့အမှားသိအမှားသိတာဘယ်သူလဲဒိဋ္ဌိဒီထဲမှာဒိဋ္ဌိရှိနော်ဥပါဒါနဲ့မှာဒိဋ္ဌိရှိအမှန်မသိတာကအဝိဇ္ဇာအမှားသိတာကဒိဋ္ဌိအမှားသိထားတဲ့အခါကျတော့သိထားတာကမမှန်ဘူးအမှားဖြစ်နေ။အဲ့ဒီအမှားပေါ်မှာကြည့်ပြီးတော့ကြိုက်တယ်မကြိုက်ဘူးဆိုတဲ့တဏှာကဖြစ်နေ။တဏှာဖြစ်လာတာ။သားဆိုတဲ့အဝတ်မှာဆင်းရဲပါလို့ကိုယ်နဲ့မှကလေးတွေကစားနေတယ်နော်။ကိုယ်နဲ့မှကလေးတွေကစားနေတယ်။ဟာဒီပုဂ္ဂိုလ်ကငါသားအကျဉ်းပုဂ္ဂိုလ်တွေကတော့ငါနဲ့မဆိုင်ဘူးဒီလိုပေါ့။ဝါသားဆိုလို့ရှိရင်အရိသားနဲ့ပတ်သက်တဲ့ဆွမ်းမှုလေးဖြစ်တယ်။ကျန်တဲ့ပုဂ္ဂိုလ်တွေကတော့ဘုနဲ့မဆိုင်ဘူးဆိုသူတို့နဲ့ပတ်သက်တဲ့ဆွမ်းမှုဘာမှမဖြစ်ဘူး။သားဆိုတဲ့ဆွဲရှိတဲ့အခါကျတော့ကစားလာတော့မှကိုသားပဲနိုင်စေချင်တယ်။ရှုံးနေဆိုရင်ကိုသားကိုမရှုံးစေချင်ဘူး။သူတစ်ပါးရှုံးတာစိတ်ထဲမှာဝမ်းမနေဘူး။ကိုသားရှုံးရင်ဝန်နဲ့သူဘာနိုင်တာဝမ်းမသာဘူးကိုသားနိုင်ရင်ဝမ်းသာတယ်အဲဒီတော့ပုဂ္ဂိုလ်ဆိုရဲ့ရှိတဲ့အတွက်ဒီပုံမှာတဏှာဆိုတဲ့ဗလိုက်မှုလေးဖြစ်သွားတယ်တဏှာဆိုတဲ့ဗလိုက်မှုလေးရှိတဲ့အတွက်ဥပါဒါဆိုတဲ့အစွဲလေးဖြစ်သွားတယ်အဲဒါကြောင့်မလို့တဏှာနဲ့ဥပါဒါနဲ့ဖြစ်ခြင်းဒီဘာကြောင့်ဖြစ်တော့ဒိဋ္ဌိဆိုတဲ့ပုဂ္ဂိုလ်ဆိုရဲ့ရှိလို့ဖြစ်တာဒိဋ္ဌိဆိုတဲ့ပုဂ္ဂိုလ်ဆိုတဲ့ဘာလို့ဖြစ်ရတာတော့အဝိဇ္ဇာကဖုံးကွယ်တာလို့အမှန်ကတော့သားစရာလည်းယုံနိုင်မယ်သမီးစရာလည်းယုံနိုင်မယ်ဆွေမျိုးစရာလည်းယုံနိုင်မယ်ဒီစိစရာလည်းယုံနိုင်မယ်ယုံနိုင်ရင်တူတူဘာဖြစ်လို့သူ့ကြမှာပို့ပြီးတော့ထင်ရတာတော့သူကသားကိုသားစရာထင်တာပေါ့သားစရာစားတာပေါ့ယုံနိုင်ရင်တူတူသူ့ကြတော့ဘာဖြစ်လို့မလုံလားတဲ့သဘောဖြစ်ရတာတော့ဟာသူကဘာရဲ့ပြန်သူရဲ့သားဖြစ်နေတာကိုဟောဒါကြောင့်မလို့သူ့ကိုမောင်းတာပေါ့ဆိုတော့ပုဂ္ဂိုလ်ဇွဲကိုကြည့်ပြီးတော့တဏှာနဲ့ဥပါဒါနဲ့ဥစ္စာဖြစ်သွားတာဘာဖြစ်လို့ပုဂ္ဂိုလ်ဇွဲကိုကြည့်တာတော့အမှန်မသိလို့တကယ်တော့ကျတော့ကိုသားသမီးစရာလည်းယုံနိုင်မယ်တစိမ့်စရာလည်းယုံနိုင်မယ်သားသမီးကိုမြင်တော့လည်းမြင်စိတ်ပဲတစိမ့်ကိုမြင်တော့လည်းမြင်စိတ်ပဲမြင်စိတ်ချင်းတူတူပဲဘာမှမထူဘူးအဲ့ဒီမထူတာကိုပဲသူ့ကြတော့ခင်တယ်သူ့ကြတော့မောင်းတယ်ဆိုတာကပုဂ္ဂိုလ်သတ္တဝါဆိုတဲ့အစွဲရှိတယ်။အကြောင်းမလို့ဒီနေရာမှာအဝိဇ္ဇာရဲ့တဏှာဥပါဒံအဝိဇ္ဇာနဲ့တဏှာကြားမှာဒိဋ္ဌိတွေရာခံရှိတယ်။မျက်စိကြီးနဲ့စဉ်းစားတတ်တဲ့မျက်စိပေါ်တယ်။ဘာကိုမြင်တော့အဆင်းကိုမြင်အဆင်းကိုမြင်ပေမဲ့အ ဆင်းဝင်မြင်တယ်လို့ဘယ်သူမှမသိကြဘူးပုဂ္ဂိုလ်ကိုမြင်တယ်တတဝါကိုမြင်တယ်ဒီလိုပဲသိနေကြအဆင်းဖြင့်အဆင်းကိုမြင်ပါရဲ့နဲ့အဆင်းကိုမြင်တယ်လို့ဘာဖြစ်လို့မသိတာတော့အဝိဇ္ဇာကြောင့်အဆင်းကိုမြင်တယ်လို့မသိတော့ပုဂ္ဂိုလ်တတဝါလို့မြင်တယ်လို့စိတ်ထဲမှာသဘောထားတယ်အဲ့ဒါသည်ဒိဋ္ဌိပုဂ္ဂိုလ်တတဝါလို့သဘောထားလိုက်ပြီဆိုကြတဲ့ကောချင်းချင်းမောင်းရင်းဆိုတာပါလာတယ်အဲ့ဒါဒီတဏချင်းချင်းမောင်းရင်းပါလာတဲ့အတွက်ဟာဒီပုဂ္ဂိုလ်ကသင်စရာကောင်းတဲ့ပုဂ္ဂိုလ်ပဲဆိုရင်စိတ်ထဲမှာသူနဲ့ပတ်သက်ရင်အားလုံးအကောင်းမမြင်ဘူးဥပါဒ်ဟာသူကမောင်းစရာကောင်းတဲ့ပုဂ္ဂိုလ်ပဲလို့သဘောထားလိုက်ရင်သူနဲ့ပတ်သက်ရင်အားလုံးတစ်ခုမှအကောင်းမထင်တော့ဘူးဥပါဒ်စိတ်ထဲမှာဆွဲသွားပြီလေနော်ဆွဲသွားပြီစိတ်ထဲမှာဆွဲသွားပြီဆိုရင်သေးသေးချာချာဒါကနနာမသိမမှန်လို့လည်းပဲဟာတာဘလူတော့ဘလူဟာဒီလိုဆိုရင်ဒီပုဂ္ဂိုလ်ဆိုကောင်းမဟုတ်ပါဘူး။ဟာဘလူဆိုရင်တော့ဟာကောင်းတယ်။ကိုကစွဲနေတာကိုနော်။အဲဒါကြောင့်မလို့အဝိဇ္ဇာဖြစ်တော့ဒိဋ္ဌိဖြစ်တယ်။ဒိဋ္ဌိဖြစ်တော့ဒနာဖြစ်တယ်။ဒနာဖြစ်တော့ဥပါဒဖြစ်တယ်။ဥပါဒနဲ့မှလည်းဒိဋ္ဌိပါပြီးသားဆိုတော့ဒိဋ္ဌိသက္ကံကိုသိချမဟောတော့ဘူးပေါ့လေနော်။အဝိဇ္ဇာရဲ့ဒနာရဲ့ဒိဋ္ဌိရဲ့တနည်းအားဖြင့်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီတရားတွေဓမ္မဖြစ်ပြစ္ဆုတ်ဘာမှဖြစ်တယ်ဘယ်အချိန်တွေမှာဖြစ်ဟောဒီမှာမျက်စိနဲ့ကြည့်တဲ့အချိန်မှာဖြစ်တယ်နားနဲ့နားထောင်တဲ့အချိန်မှာဖြစ်တယ်နှာခေါင်းနဲ့ရှုပ်ရှားတဲ့အချိန်မှာဖြစ်တယ်လျှာနဲ့စားတဲ့အချိန်မှာဖြစ်တယ်ကိုယ်ကာယနဲ့သွေးကြည့်တဲ့အချိန်မှာဖြစ်တယ်စိတ်နဲ့တွေးတဲ့အချိန်မှာဖြစ်တယ်ဒါက6မျိုးမလားတဏှာရဏသရာလေဘယ်မျိုးလဲ
6မျိုး
ဘုရားပြောခဲ့တဲ့ဘလူတွေတော့မျက်စိရဲ့ကြည်နားကြည်နှာခေါင်းကြည်ဇရာကြည်ကာယကြည်စိတ်အဲ့မျက်စိကြည်ဆိုရင်မျက်စိနဲ့မျက်စိကြည်နဲ့စဉ်းစားတိုက်တယ်မြင်စိတ်ပေါ်တယ်အဲ့ဒါကိုလောကအနေနဲ့ပြောတော့ကြည်တယ်မြင်တယ်ဟုတ်တယ်မလားဒါကနားကြည်နဲ့နားနဲ့တိုက်တော့ကျနားကြီးနဲ့တန်းနဲ့တိုက်တော့နားထောင်တယ်ကြားတယ်နှာခေါင်းကြီးနဲ့တန်းနဲ့တိုက်တော့ရှုပ်ရှိုက်တယ်နားတယ်လျှာကြီးနဲ့အရသာနဲ့တိုက်တော့စားတယ်အရသာသိတယ်ကာယကြီးနဲ့ဒုတိယဇာနဲ့တိုက်တော့တွေးကြည့်တယ်မနှောနဲ့ဇာတိဇာနဲ့တိုက်တော့တွေးတယ်ကြံတယ်အဲ့ဒီအချိန်မှာဘာတွေဖြစ်ယုံနာတွေဖြစ်တယ်ယုံနာတွေဖြစ်တာဖြစ်မှယုံနာဒီပါပဲရဲ့လို့မသိဘူးမသိရဘူးသူတို့အဲ့ဒီဝိညာဉ်ပဲအချိန်မှဖြစ်တော့ကြည်တိုင်းကြည်တိုင်းဖြစ်တယ်နားထောင်တိုင်းဖြစ်တယ်ရှုပ်ရှားတိုင်းဖြစ်တယ်စားတိုင်းဖြစ်တယ်တွေ့ကြည့်တိုင်းဖြစ်တယ်တွေ့တိုင်းဖြစ်တယ်နော်ဒီနေရာမှာဖြစ်နေဝိညာဉ်ပိတ္တနာမပြေဘူးလားဖြစ်တယ်တဏှာဘောပဲအချိန်မှဖြစ်တော့မျက်စိနဲ့ကြည့်တဲ့အချိန်ဖြစ်တယ်နားနဲ့နားထောင်တဲ့အချိန်ဖြစ်တယ်နှာခေါင်းနဲ့ရှုပ်ရှားတဲ့အချိန်ဖြစ်တယ်လျှာနဲ့စားတဲ့အချိန်ဖြစ်တယ်ကိုယ်ကရနဲ့တွေ့ကြည့်တဲ့အချိန်ဖြစ်တယ်စိတ်နဲ့တွေ့တဲ့အချိန်ဖြစ်တယ်အန္တရာတိတော့မဆွဲဘူးလားဆွဲလားဆွဲတာပေါ့ဘယ်ချင်းနေမှာဆွဲတော့ဒီချင်းနေမှာပဲဆွဲတာပဲအဲဒါကြောင့်မလို့အဝိဇ္ဇာတဏှာဥပါဒံဒီနေရာဒီမှာထိရှားလို့တော့ဒီနေရာဒီမှာသွားရေးထားပြီမဲ့တကယ်ဖြစ်တာကဘာမှဖြစ်တော့ပစ္စုပ္ပန်မှာဖြစ်တာပစ္စုပ္ပန်မှာဖြစ်နေတာအဲဒါကြောင့်မလို့လောလောဆယ်မိမိတဏှာမှာတကယ်ဖြစ်နေတာကယုံနာခန္ဓာဖြစ်နေတာကပုဂ္ဂိုလ်တ ত্ত্ব မှာတကယ်ဖြစ်တာကယုံနာခန္ဓာထင်နေတာကပုဂ္ဂိုလ်တ ত্ত্ব မှာဘယ်လိုကြောင့်လဲအဝိဇ္ဇာကြောင့်အဝိဇ္ဇာကြောင့်အဲ့ဒီလိုဖြစ်တာဆိုတော့ဘုံယုံပရိသတ်တွေကအမှန်ကိုမသိနိုင်ဘူးဖြစ်နေတာကိုအမှားတွေသိနေတာကိုဘယ်လိုကြောင့်အမှားတွေသိနေတော့အဝိဇ္ဇာကြောင့်အဲ့ဒီလိုဆိုအမှန်သိအောင်လုပ်ရမှာပေါ့အမှန်မသိဘူးဆိုရင်ဘာဖြစ်မလဲအမားတွေသိမယ်အမားသိတာဒိဋ္ဌိသိတဲ့အတွက်အမားတွေခင်မယ်အမားခင်တာတဏှာအမားခင်တဲ့အတွက်လောဘဒေါသတွေနဲ့ဆွမ်းလမ်းမယ်ဆွမ်းလမ်းတာဥပါဒါအဲဒီလိုဆွမ်းလမ်းတော့ကာယကံဝစီကံမနောကံဤမှန်မလားမှန်မလားမှန်မယ်မှားရင်နောက်ဘဝပါရရမယ်သာသီဘာသစ္စာတော့ဒုက္ခသစ္စာဒုက္ခသစ္စာနိဗ္ဗာန်မှာမဟုတ်ပဲဘုဟုလားအဲ့ဒါကြောင့်မလို့ဘာဖြစ်လို့နိဗ္ဗာန်မရောက်တာတော့အမှန်မသိလို့ပေါ့အမှန်မသိလို့ အမှန်မသိတော့အမှားတွေသိတယ်အမှားတွေသိတော့အမှားတွေခင်းတယ်အမှားတွေခင်းတော့အမှားတွေဆွလန်းတယ်အမှားတွေဆွလန်းတော့အမှားတွေပြုလုပ်တယ်အမှားတွေပြုလုပ်တော့ဟောသာတိဒုက္ခသစ္စာကအမှားတွေရကုန်တယ်တာဒရာလဲကုန်တယ်ဘာဖြစ်လို့တော့အဓိကကတော့အမှန်မသိလို့ပေါ့ဒါကြောင့်မလို့ဒီတန္တရာလဲတဲ့ဖြစ်စဉ်ကြီးကိုရပ်ပြီးတော့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုဘုန်းကြီးတို့ဒီကပြောင်းပြန်ပြန်ပြရဘယ်လိုပြောင်းပြန်လာပြန်မလဲအမှန်သိအောင်လို့အဝိဇ္ဇာကိုဖယ်ရှားပလိုက်အဝိဇ္ဇာဘယ်လိုနည်းဖယ်ရှားမလဲအမှန်သိအောင်လို့ရင်အဝိဇ္ဇာလို့လို့ကင်းသွားမယ်အဝိဇ္ဇာကင်းသွားတာနဲ့ဒီကိစ္စနဲ့အမှန်သိမယ်အမှန်သိရောဟာကြည့်လားငါကြည့်တာမှမဟုတ်ဘဲပဲဒါမြင်စိတ်ပဲဒါရိကသားတွေသမီးတွေမှမဟုတ်ပဲဒါယုံနံနေပဲဒီလောကလုံးမှာရှိတဲ့ပုဂ္ဂိုလ်တ attva တွေဆိုတာကဒါကလောကကသတ်မှတ်ထားတဲ့နာမည်တွေပဲတကယ်ရှိနေတာကယုံနံနေပဲခန္ဓာငါးပါးပဲဖြစ်ပျက်တွေပဲဒုက္ခသစ္စာတွေပဲဆိုတာဘာလဲကြည့်မှမြင်ပါလေဉာဏ်နဲ့ကြည့်မှမြင်ပါပေါ့ဟုတ်တယ်မို့လားအဲလိုမြင်လိုက်ပြီဆိုတာနဲ့ဒီတိုင်းနဲ့အဝိဇ္ဇာဘယ်နဲ့နေမလဲမရှိအောင်အဝိဇ္ဇာကိုဘယ်လိုနဲ့ဖယ်ရှားပလိုက်တာလဲဉာဏ်နဲ့ဖယ်ရှားပလိုက်တာအဝိဇ္ဇာကမှမရှိတော့ဘူးဆိုရင်အမှားတိရောရှိသေးလားမရှိတော့အမှန်တိဖြစ်သွားပြီလေဒိဋ္ဌိဆိုတဲ့အမှားတိဉာဏ်မှဉာဏ်ဆိုတဲ့အမှန်တိရောက်လာပြီဩမြင်တယ်ဘာမင်းမဟုတ်ဘူးသိကြကြည့်လိုက်တဲ့အခါကျတော့ဒိဋ္ဌိထားပြီးသိကြကြည့်လိုက်တဲ့အခါကျတော့အာတငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးဒါကမြင်စေဖလန့်ကြည့်လိုက်တယ်ဟောပုံပေါ်လေးမဟုတ်ဘူးသတ္တဝါလေးမဟုတ်ဘူးလောကမိဘလေးမဟုတ်ဘူးဒါတွေကအစင်းတွေပဲပုံမှန်သလားကပြဉ္ညာကြီးပရမတ္ထတရားကဒီမှာအစင်းသလားရှိတယ်အစင်းကိုမြင်တာဘယ်လိုမှမြင်တော့မြင်စိတ်ကမြင်တာငါမြင်တာလားမဟုတ်ဘူးမြင်တဲ့မှာလည်းငါမပါဘူးမြင်လိုက်ရတဲ့မှာလည်းငါသလားလည်းမရှိဘူးဘာသာကသမိစ္ဆာလည်းမရှိဘူးပုဂ္ဂိုလ်တ attva စ္ဆာလည်းမရှိဘူးဘာတွေတော့ယုံနံနေအစေသာကယုံတော့ပြိယာကနံယုံတိကံနေဖြစ်နေတာပဲအော်နာလိုက်တာနာရသရတိငါနာရလားဟာငါနာရမှမဟုတ်ပဲပဲဒီထဲမှာရှိတဲ့ကာယကြည်တန်းနဲ့ဟောဘက်ကဒွိဉ္ဇာအာယုံနဲ့ပေါင်းဆောင်ပြီးတော့ထိမှန်သိတဲ့စိတ်တွေပေါ်နေတာကိုညာလာကောင်းစိတ်ကြီးပေါ်နေတာကိုပုံပုံမှမဖွဲ့ပဲသတ္တဝါမှမဖွဲ့ပဲငါမှမဖွဲ့ပဲဒီလိုလေးကိုသိအောင်ဉာဏ်လေးနဲ့ကြည့်ပြရမယ်အဲ့တော့နာရဲနာတဲ့ခါမှာဟာဒါကဒုက္ခနာတာလားဒုက္ခမဟုတ်ဘူးပေါင်းကနာတာလားပေါင်းလည်းမဟုတ်ဘူးခြေတော်ကကျင်တာလားခြေတော်ကတာလည်းမရှိဘူးဒါပြဘာပဲရှိတော့သဘာဝလေးတွေဘာသဘာဝလေးတွေတော့ဒီမှာရှိတဲ့ကာယကြီးနဲ့ဒီမှာရှိတဲ့ဒိဋ္ဌိဉာဏ်နဲ့ပေါင်းဆောင်ပြီးလို့ထိမှန်သိတဲ့စိတ်လေးဖြစ်နေတာသိတာကစိတ်ဖောက်ပြန်တာကယုံနားရတာဖောက်ပြန်တဲ့သဘောကြည့်ရတာဖောက်ပြန်တဲ့သဘောတဲ့ရတာဖောက်ပြန်တဲ့သဘောဖောက်ပြန်တဲ့သဘောကယုံသိတာကစိတ်ခန္ဓာရကဝေဒနာဒီနေရာမှာငါလည်းမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးယုံနာနေဖြစ်နေတာပဲလို့အဲ့ဒီလိုကိုယ့်ရဲ့သန္တာမှာဉာဏ်လေးနဲ့အလေးချိန်လေးလုပ်ပြီးတော့ကြည့်ပြရမယ်။အဲ့ဒီလိုကြည့်တာကိုအမှန်သိအောင်ကြည့်တယ်လို့ခေါ်တယ်။အဲ့ဒီလိုကြည့်တာကိုဒါဝိပဿနာရှုတယ်တရားရှုတယ်လို့ခေါ်တယ်။အဲ့ဒီလိုအမှန်သိတာဘာဖြစ်မလဲ။ဟောဒါကယောက်ွယ်ဒါကနာမည်။အဲ့ဒီယောက်တရားနဲ့တရားဒီတိုင်းဒီတိုင်းနေတာလားဒီတိုင်းနေတာမဟုတ်ဘူး။ဖြစ်ပြီးတော့ပြည့်တယ်။ဖြစ်ပြည့်ပါသေးတာလေ။ဒုက္ခသစ္စာပဲအာဒုက္ခသစ္စာပဲဒုက္ခသစ္စာပဲဒုက္ခသစ္စာပဲဒီဒုက္ခသစ္စာတွေဘယ်လိုကြောင့်ဖြစ်တော့သမုဒယသစ္စာကြောင့်ဖြစ်တာအတိတ်ကာလတုန်းကအဝိဇ္ဇာသင်္ခါရတွေပြုခဲ့လို့ဤသောဘာမှာဒီဒုက္ခသစ္စာတွေလာရနေတာကိုဤသောဘာမှာဒီသမုဒယသစ္စာတွေသာထပ်ဖြစ်အောင်မယ်ဆိုရင်အနာဂတ်မှာထပ်ပြီးဒုက္ခသစ္စာတွေရအောင်မှာပဲဟောဒီလိုဆိုရင်အတိတ်ကာလကဖြစ်ခဲ့တဲ့သမုဒယသစ္စာကတော့ပြန်ပြင်လို့မရတော့ဘူးထားလိုက်တော့ပြစ္ဆောက်ပါမှာဒီသမုဒယသစ္စာတွေထပ်မဖြစ်အောင်သူကြိုးစားမယ်သမုဒယသစ္စာတွေထပ်မဖြစ်တော့ဘူးဆိုရင်အနာဂတ်မှာဒုက္ခသစ္စာတွေထပ်မဖြစ်တော့ဘူး ယောဂသစ္စာတွေဖြတ်မရဘူးဆိုရင်ဘာရမလဲဒုက္ခဆိုတဲ့နိရောဓသစ္စာရမှာပေါ့ဒုက္ခဆိုတဲ့နိရောဓသစ္စာဆိုတာနိဗ္ဗာန်ပဲဒါကြောင့်မလို့နိဗ္ဗာန်ဆိုခြင်းရင်ဒီသမုဒယသစ္စာမဖြစ်အောင်ကြိုးစားရမယ်သမုဒယသစ္စာကိုတတ်ရမယ်ဖယ်ရမယ်တဏ္ဍမဖြစ်အောင်ကြိုးစားရမယ်ဥပါဒမဖြစ်အောင်ကြိုးစားရမယ်ကမ္မဘဝမဖြစ်အောင်ကြိုးစားရမယ်တဏှာဝရကမပြောင်းကျိုးစားရင်ဒီတိုင်းကျိုးစားလို့ဘယ်ရမလဲသူရဲ့ဆရာကြီးကအဝိဇ္ဇာလေးဟုတ်တယ်မလားအဝိဇ္ဇာကိုပယ်သမှဖြစ်မှာပေါ့အဝိဇ္ဇာကိုဘယ်လိုနည်းနဲ့ပယ်သမလဲအဝိဇ္ဇာဆိုတဲ့သဘောကဘာသဘောရှိတော့မသိတဲ့သဘောရှိတာကိုဒီတော့သိအောင်လုပ်လိုက်ဟောဒီလိုပေါ့နော်သိအောင်လုပ်လိုက်ဘာနဲ့လုပ်လဲဉာဏ်နဲ့လုပ်သိနေစေသိနေပါသိနေပါသိနေပါဘယ်အချိန်မှသိရမှာလဲဆိုတော့ဒီမှာမြေမျက်စိနဲ့ကြည့်တဲ့အချိန်မှသိရမယ်။နားနဲ့နားထောင်တဲ့အချိန်မှသိရမယ်။နှာခေါင်းနဲ့ဆီရှက်တဲ့အချိန်မှသိရမယ်။နေရာနဲ့စားတဲ့အချိန်မှသိရမယ်။ကိုယ်ကရနဲ့ကိုယ်လိုထိုင်နေတဲ့အခါ၊သွားနေတဲ့အခါ၊နားနေတဲ့အခါ၊မတက်ရတဲ့အခါသိရမယ်။စိတ်နဲ့တွေးတဲ့အခါသိရမယ်။ဘယ်လိုသိရမလဲ။ဟာဒါတရားငါမဟုတ်ဘူး။ပုဂ္ဂိုလ်တ attva မဟုတ်ဘူး။ဒါရိကယုံတရား၊ဒါရိကနံတရား၊ဒါရိကဖြစ်ပြက်၊ဒါရိကဒုက္ခသစ္စာအဲ့ဒီလိုကိုသိနေရမယ်။အဲ့ဒီလိုသိနေရင်အဝိဇ္ဇာမလာတော့ဘူးအဝိဇ္ဇာမလာတော့ဘူးဆိုတော့တဏှာဥပါဒံကံလည်းမဖြစ်တော့ဘူးပေါ့သူတို့တွေမဖြစ်ရင်ဘာသစ္စာသိမလဲသမုဒယသစ္စာသိမယ်သမုဒယသစ္စာသိရင်အနာဂတ်မှာဒုက္ခသစ္စာလည်းဖယ်ရတော့မလဲပစ္စုပန်ဒုက္ခသစ္စာကတော့ဒါကတော့ရှောင်လို့မရဘူးလေဟုတ်တယ်မလားအနာဂတ်ဒုက္ခသစ္စာမရဘူးပဲလို့တာကိုအနာဂတ်မှာဒုက္ခသစ္စာမရသေးခြင်းမဟုတ်ဆိုရင်ပစ္စုပန်မှာသမုဒယသစ္စာမဖြစ်စေနဲ့ဒီစဘာမှာသဘောတရားသိစမ်းမဖြစ်အောင်ဘယ်လိုလုပ်မလဲသိအောင်လို့သိအောင်လို့ဘာလဲလို့မလဲဉာဏ်နဲ့လို့ဘယ်အချိန်တွေမှာသိရမှာလဲမျက်စိနဲ့ကြည့်တဲ့အချိန်ဓာတ်နဲ့နားထောင်တဲ့အချိန်ခြေကောင်းနဲ့ရှင်းရှင်းတဲ့အချိန်နေရာနဲ့စားတဲ့အချိန်ကိုယ်ခံရနဲ့တွေ့တဲ့အချိန်စိတ်နဲ့တွေ့တဲ့အချိန်ပစ္စုပန်ကြကြအခုကြည့်အခုသိအခုနားထောင်အခုသိအခုရှင်းရှင်းအခုသိအခုစားအခုသိအခုထိအခုသိအခုတွေ့အခုသိအခုကိုသိရမှာအခုသိနာမသိတာမလို့ခြင်းမူပစ္စုပန်ခန္ဓာကိုပစ္စုပန်ဉာဏ်နဲ့ရှုဘူးအဲ့လိုရှုဖို့ရန်အတွက်ဒီပရိစ္ဆေသမုပ္ပါပစ္စုပန်ခန္ဓာတွေကိုဟောထားရခြင်းဖြစ်ပါတယ်ဒါကြောင့်မလို့ပစ္စုပန်ခန္ဓာပရိစ္ဆေသမုပ္ပါလေဘုံပတ်ဘုံဖြစ်ပုံကိုသဘောပေါက်မယ်ဆိုရင်ဒီနေရာမှာဝိပဿနာတရားရှုဖို့အတွက်နည်းလမ်းတစ်ခုရပါတယ်အဲ့ဒီနည်းလမ်းအတိုင်းရှိတော်မယ်ဆိုရင်သဘောရသစ္စာတွေသိပြီးတော့အနာဂတ်မှာလည်းဒုက္ခသစ္စာငြိမ်းပါလိမ့်မယ်ဒုက္ခသစ္စာငြိမ်းရင်និရောဓသစ္စာတွေချမ်းသာစေချမ်းသာမှရပါလိမ့်မယ်လို့သဘောပေါက်ပြီးတော့တရားလုံးဒီတိုင်းပဲကျူဇာကြပါလို့တန်တော်ရဲ့အလုံးပါလို့ခေါ်လိုက်ကြပါဘာဘာကျလာဆိုလိုက်ကြအိမာယာ
အိမာယာ
ဓမ္မာနု
ဓမ
္မာနုဓမ္မပတိပတ္တိယာ
ဓမ္မပတိပတ္တ
ိယာဘုရားပုဇေမိဘုရ
ားပုဇေ
အိမာယာအ
ိမာယာ
ဓမ္မာနု
ဓမ
္မာနုဓမ္မပတိပတ္တိယာ
ဓမ
္မပတိပတ္တိယာဓမ္မာန
ု
ဓမ္မာနုအိမာယာအ
ိမာယ
ာဓမ္မာနု
ဓမ
္မပတိပတ္တိယာ
ဓမ္မပတိပတ
္တိယာဘုရားပုဇေမိ
ဓမ
္မာယာ
ဓမ
္မာနု
ဓမ
္မပတိပတ္တိယာသာသောတရာတရားဘုရားတရားဘုရားလျော
တ
ော်ဘုရားလျောယေချင်းမြတ်ပฏิပတ်ဖြင့
်
ဘုရားဘုရား
ဘ
ုရားသစ္စာဘုရားကို
သစ္စာ
ဘုရားဓမ္မ
ဘုရ
ားတော်မြတ်ကို
ဘုရ
ားတော်မြတ
်
သံဃာသံဃာတော်ပေါင်းကို
ဘ
ုရားတော
်ပေါ
င်းကိုဘုရားတော်ပေါင်းကိုဘုရားတော
်ပေါင်းကို
အကျဉ်းတော်တို့တည်းစု
တ
ည်းစုယနေ့ယခု
ပြ
ေလောဝထောအပ်တော
်
ဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သမထဝိပဿနာ
ဘာဝနာ
ကုသိုလ်အစရှိသော
အ
ထူးတို့သော
ကုသ
ိုလ်တို့ဤ
ကုသ
ိုလ်ဤဘုရားကားကို
ဘ
ုရားကားရှိရှိဘဝ
ရှိရှိ
ဘဝဘုရား
ဘုရ
ားသံဃာကုန်သော
သံဃာကုန်သ
ောအမိအဖာ
အမိအဖာ
ဘောအဘွားဘုရားသမားသာထား၍
သာ
လုံးသော
သော
တော်ဘောတို့အားအမြဲပေးဝေပါကုန်၏အမြဲရ၍
ကိုယ
်စိတ်နှင့်ဖြာ
က
ချမ်းသာကြသည
်
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သော
You're all